မြန်မာနိုင်ငံမှာဖက်ဒရယ်တရဲ့စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးပြည်ရင်းမှာဥယင်ဆန့်ခွာထွက်ပြေးရသူက2,200ကျော်ရှိနေပြီလို့ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ဒုတိယပြောခွင့်ရဖရန်ဟက်ကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်
More than 220,000 people have been internally displaced since the military takeover of the government on the 1st of February. The vast majority of these displacements
စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးနိုင်ငံတွင်းမှာနေအိမ်တွေကနေထွက်ပြေးတိမ်းရှောင်နေရသူ2,200 ကျော်ရှိနေပါပြီ။နိုင်ငံအရှေ့တောင်ပိုင်းမှာတော့ထွက်ပြေးတိမ်းရှောင်သူကအများဆုံးဖြစ်ပြီးအရှေ့မြောက်ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာလည်းဥယျာဉ်ဆန့်ခွာထွက်ပြေးရသူတွေရှိတယ်လို့ဒီထဲကအများစုကဂုတိကိုအိမ်ကိုမပြန်နိုင်ပဲဖြစ်နေကြတယ်လို့ပြောသွားတာပါ။မြန်မာစစ်တပ်ဟာတိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေပြင်ပြည်သူ့ကာကွယ်တပ် PDF တွေနဲ့ပါနေရာအနှံ့ပြားမှာတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေလို့ပေါ်ပေါက်လာတဲ့ရလဒ်တွေအတွက်ကုလထာနေအဖွဲ့တွေကစိုးရိမ်နေကြတယ်လို့လည်းပြောပါတယ်။ရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေအပါအဝင်နိုင်ငံတစ်လွှားကလူပေါင်း3,000လောက်အတွက်ကုလနဲ့မဟာမိတ်ဆွေအဖွဲ့တွေကအကူအညီတွေပေးခဲ့ကြတယ်လို့လည်းပြောပါတယ်။နိုင်ငံတွင်းဘန်စနစ်အဆင်မပြေတဲ့အတွက်ငွေထုတ်ဖို့အခက်ကြုံရတဲ့အပြင်တချို့ဒေသတွေမှာတိုက်ပွဲဖြစ်နေတာ၊လမ်းပိတ်ဆို့မှုတွေရှိနေတာ၊ခီးသွားလာခွင့်ကြိုတောင်းခံနေအပါအဝင်စိန်ခေါ်မှုအများအပြားကိုကုလနဲ့လူသားချင်းစာနာမှုအကူအညီပေးနေသူတွေရင်ဆိုင်နေရတယ်လို့ပြောပါတယ်။2021လူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ရေးအစီအစဉ်အတွက်ရန်ပုံငွေကလည်းအခုမှ28ရာခိုင်နှုန်းပဲရသေးကြောင်းနဲ့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ခက်ကြုံလာရတဲ့ပြည်သူတွေကိုအကူအညီပေးနိုင်ဖို့အတွက်ရောက်ထက်လိုအပ်နေသေးတယ်လို့လည်းပြောပါတယ်။